တာရှင်ပါခင်ဗျာအခုတပတ်တနင်္ဂနွေဆွေးနွေးပွဲစကားဝိုင်းမှာကျွန်တော်တို့ပြီးခဲ့တဲ့တပတ်တည်းကဖြစ်ခဲ့တဲ့သတင်းတွေနဲ့ပတ်သက်လို့ဆွေးနွေးသုံးသပ်မယ်လို့ကြီးလိုက်တဲ့အခါမှာအာဇာနည်နေ့အခမ်းအနားတွေမြန်မာနိုင်ငံမှာကျင်းပတဲ့ကိစ္စကိုသွားပြီးတော့တွေးမိပါတယ်အာဇာနည်နေ့အခမ်းအနားတွေကိုရန်ကုန်မြို့မှာနာဖာစစ်အစိုးရကကြီးမှုပြီးတော့ကျင်းပတာရှိသလို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းပဲသူ့နီးသူဟာနဲ့သူ့အစီအစဉ်နဲ့ကျင်းပပြုလုပ်ခဲ့ပါတယ်ဒါ့အပြင်နေဒီမှာလည်းပဲအာဇာနည်နေ့အခမ်းအနားတွေကို NLD ပါတီအဖွဲ့ဝင်တွေကနေပြီးတော့ကြီးမှုဥဆောင်ပြီးတော့ကျင်းပပြုလုပ်ဖို့စီစဉ်ခဲ့ကြရမှာတော်တော်များများမှာအနောက်ရှက်တွေတွေ့ခဲ့ကြရတယ်ဆိုတာကျွန်တော်တို့သတင်းတွေရပါတယ်တချို့နေတွေမှာဆိုလို့ရှိရင်အာဇာနည်နေ့အခမ်းအနားမလုပ်ရဘူးလို့ပြောင်းမဲပြောထားတာမျိုးတွေကြားရတယ်လို့တချို့မျိုးတွေမှာကြားတော့လည်းပဲဒီအာဇာနည်နေ့ကျင်းပပြုလုပ်မဲ့နေရာကိုလမ်းပိတ်ထားတာမျိုးတွေဒီအာဇာနည်နေ့အခမ်းအနားသွားမဲ့လူတွေလာမဲ့လမ်းတွေကိုကားတွေနဲ့ပိတ်ထားတာမျိုးတွေစသဖြင့်အမျိုးမျိုးပဲအနှောက်ရှက်အဟံဓာတ်တွေလုတ်ခဲ့ကြတယ်ဆိုတာကျွန်တော်တို့ဒီကနေပြီးတော့တယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့တဲ့အခါမှာသိရှိခဲ့ကြပါတယ်။အဲဒီတော့အာဇာနည်နေ့အခမ်းအနားကျင်းပပြုလုပ်တာကိုဘာဖြစ်လို့သက်ဆိုင်ရာအာဏာပိုင်တွေကလိုက်ပြီးတော့ဟန်တာနှောက်ရှက်ကြရတာလဲဆိုတာကျွန်တော်တို့စဉ်းစားသုံးစားကြည့်ပါတယ်။အာဇာနည်နေ့အခမ်းအနားဆိုတာဟာကျွန်တော်တို့မြန်မာနိုင်ငံမှာလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းနဲ့တကွအာဇာနည်ကြီးတွေကြာဆုံးခဲ့ရတာကိုပြည်သူတွေမမေ့မလျော့နဲ့တတသလွမ်းဆွဂုံပြူနိုင်ကြအောင်ဆိုပြီးတော့ရည်ရွယ်ချက်ထားပြီးကျင်းပပြုလုပ်ခဲ့ကြတာအားလုံးပဲအသိဖြစ်ပါတယ်။နှစ်စဉ်နှစ်တိုင်းလည်းပဲဒီအာဇာနည်နေ့အခမ်းအနားကျင်းပတဲ့အချိန်မှာရန်ကုန်မြို့အာဇာနည်ဂုံးမှာအဖွဲ့အစည်းအသီးသီးနိုင်ငံရေးပါတီတွေတန်ယုံအဖွဲ့အစည်းတွေအကုန်လုံးကလာပြီးတော့လွမ်းသူပန်းခွေချကြတာတွေကိုအရင်တုန်းကဆိုရင်ကျွန်တော်တို့နှစ်စဉ်နှစ်တိုင်းကြားခဲ့ကြရပါတယ်။ဒါတွေအပြင်သာပင်ကျောင်းတွေမှာဆိုလို့ရှိရင်လည်းပဲအာဇာနည်နေ့နီးကပ်လာပြီဆိုလို့ရှိရင်အာဇာနည်နေ့နဲ့ပတ်သက်ပြီးတော့စာစီစာကုန်းပြိုင်ပွဲတို့ကြပြာရွတ်ဆိုဖတ်ပွဲတို့စသဖြင့်ကျောင်းသူကျောင်းသားကလေးငယ်တွေကိုဗိုလ်ချုပ်အောင်ဆန်းနဲ့တကွကြားဆုံးသွားတဲ့အာဇာနည်ကြီးတွေနဲ့ပတ်သက်လို့မမေ့မလျော့ရအောင်အမြဲတမ်းစီစဉ်လုပ်ခဲ့ကြတာတွေကျွန်တော်တို့မှတ်မိပါတယ်။ဒါပေမဲ့လို့အခုအခါမှာနာဖစစ်ဆိုးရအနေနဲ့ဘာကြောင့်များအာဇာနည်နေ့အခမ်းအနားကိုမကျင်းပစေချင်ရတာလဲ။အစိုးရကိုယ်တိုင်ကလည်းပဲအာဇာနည်နေ့အခမ်းအနားဆိုတာမိဂါမတ်တဒီဖြစ်မြောက်တယ်ဆိုုံလေးပဲလုပ်တယ်ဆိုုံလေးပဲလုပ်နေတာကိုလည်းပဲတွေးကြရပါတယ်ဒီတော့ဒီအကြောင်းနဲ့ပတ်သက်ပြီးဥစွာပထမကျွန်တော်တို့ RFA ကနေပြီးတော့မြန်မာနိုင်ငံတဲကိုတယ်လီဖုန်းအချိန်ချင်းဆက်ပြီးတော့ဆက်သွယ်မေးမြန်းခဲ့တဲ့ဥဇော်မိုးကျော်ကိုပြောပြပေးဖို့ဖိတ်ခေါ်ပါစီခင်ဗျာ
တဲ့ဥဇော်မိုးကျော်ဟုတ်ကဲ့ဥက္ကမောင်းနေခင်ဗျာဒီအာဇာနည်နေ့ကိုဖျောက်ဖျားတဲ့အကြောင်းအချက်ပေါ့လေကျွန်တော်စဉ်းစားမိသလောက်ရှိပါတယ်အဓိကတော့အာဇာနည်တွေကိုဖျောက်ပြတ်တာကအာဇာနည်ခေါင်းဆောင်ကြီးတွေဖြစ်တဲ့ဗိုလ်ချုပ်အောင်ဆန်းတို့အဓိကဖျောက်ပြတ်လိုတဲ့ရည်ရွယ်ချက်လို့ထင်ပါတယ်။ဒါပေမဲ့ဘာကြောင့်ဖျောက်ပြတ်တယ်ဆိုတာကိုတော့ဒီနေ့ဟိုကိုယ်တိုင်လုပ်တဲ့စစ်ဗိုလ်ချုပ်ကြီးတွေမှာပဲအတိအကျသိမှာပေါ့။ကျွန်တော်အနေနဲ့ကတော့ကျွန်တော်ခံမှန်းတွက်ချက်လို့ရတဲ့အချက်2ချက်3ချက်ရှိတယ်ခင်ဗျ။အဲနံပါတ်1အချက်ကတော့ဗိုလ်ချုပ်အောင်ဆန်းဟာတော်လှန်ရေးရဲ့တင်ကြေတာဖြစ်တယ်။နောက်လူမျိုးရေးရဲ့တင်ကြေတာလည်းဖြစ်တယ်။နောက်ဒီမိုကရေစီရေးနဲ့တရားမျှတရေးဆိုတာတွေရဲ့တင်ကြေတာဖြစ်နေတယ်။ဒါကြောင့်မလို့ဗိုလ်ချုပ်အောင်ဆန်းဟာဗမာပြည်သူတွေအတွက်ဒီမဟုတ်မခံလူစိတ်တွေဒီတော်လှန်လူစိတ်တွေကိုဟိုတွန်းအားပေးတဲ့မောင်းနေရတခုလို့ဖြစ်နေတယ်။ဒါကြောင့်လည်းဗိုလ်ချုပ်အောင်ဆန်းကိုဖျောက်ပြတာဖြစ်နိုင်တယ်။နောက်တစ်ချက်ကဒီစစ်ကောင်းဆောင်တွေလုပ်နေတဲ့ဒီနေ့လောက်ရဟာဗိုလ်ချုပ်အောင်ဆန်းနဲ့ဆန့်ကျင်နေတယ်။ဗိုလ်ချုပ်အောင်ဆန်းလမ်းစဉ်တွေတဲ့ဆန့်ကျင်နေတာတွေဖြစ်နေတယ်။ဒါကြောင့်မလို့ဗိုလ်ချုပ်အောင်ဆန်းကိုဖျောက်ပြတာဖြစ်နိုင်တယ်။အဲနောက်တစ်ချက်ကတော့နံပါတ်1အချက်နေတဲ့ကဒီဒေါ်အောင်ဆန်းစုကြည်နဲ့တက်ဆိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဗိုလ်ချုပ်အောင်ဆန်းပုံမှာကြီးညိုလေးစားနေတဲ့ပြည်သူတွေဟာဒီဗိုလ်ချုပ်ရဲ့သမီးဖြစ်တဲ့ဗိုလ်ချုပ်အောင်ဆန်းရဲ့သမီးဖြစ်သူဒေါ်အောင်ဆန်းစုကြည်ကိုပါဆက်လက်ပြီးတော့ကြီးညိုလေးစားမှာကိုစိုးတဲ့အတွက်ကြောင့်ဖျောက်ပြတ်တာလည်းဖြစ်နိုင်ပါတယ်
။ဟုတ်ကဲ့အဲ့တော့ဦးစုံဟိုကျော်အခုပြောသွားတဲ့အချက်လက်တွေထဲမှာเนาะကျွန်တော်တို့ဗိုလ်ချုပ်အောင်ဆန်းဟာမြန်မာနိုင်ငံရဲ့လွတ်လပ်ရေးကိုရရှိအောင်ကြိုးပမ်းပေးခဲ့တဲ့လွတ်လပ်ရေးဖခင်ကြီးဒီအချက်ကတော့ဟလာတကဘာလုံးကအတိမတ်ပြသပြီးသားအချက်လည်းဖြစ်ပါတယ်အဲ့တော့နိုင်ငံတကာမှာကဘာမှာဘယ်တိုင်းပြည်ကိုပဲကြည့်ကြည့်ကိုယ်နိုင်ငံလွတ်လပ်ရေးရအောင်ကြိုးပမ်းဆောင်ရွက်ပေးခဲ့တဲ့ပုဂ္ဂိုလ်ကြီးတွေကိုအများအားဂုဏ်ပြုတတ်တာပြီးတော့စီမံဆောင်ရွက်ပေးနေတာလည်းကျွန်တော်တို့အများအားကြားနေရပါတယ်ဒီတော့ဒီအချက်တွေနဲ့ပတ်သက်ပြီး network media သတင်းအုပ်စုက editor ဦးအောင်နိုင်ကိုလည်းဘယ်လိုသုံးသပ်မိလဲဆိုတာကျွန်တော်မေးကြည့်ချင်ပါတယ
်ဟုတ်ကဲ့ကျွန်တော်သဘောတော့လေပေါ့ဒီအာဇာနည်နေ့ကိုဖြည်းဖြည်းချင်းမှိန်လာအောင်လုပ်တာဒီနှစ်မှတော့မဟုတ်ပါဘူးနှစ်ပေါင်းတော့ကြာလာပါပြီဆိုတော့အစိုးရကလည်းခါတိုင်းလိုအုပ်အော်ဆွဲတာတို့အာဇာနည်နေ့မှာမိန်ကွန်းတွေလွှင့်ပေးတာမျိုးတွေမရှိတော့ဘူးအကြောင်းနေမှာလည်းဒီစာစီစာကုန်းပြိုင်ပွဲတို့ကတော့လုပ်ပေးတာမျိုးတွေမရှိတော့ဘူး နောက်ဘူဂျောင်ဆန်ကလည်းဒီလိုဖြည်းဖြည်းချင်းဘူဂျောင်ဆန်အကြောင်းကိုလူငယ်တွေမသိလာကြတော့ဘူးဆိုတော့ဒီလိုအာဇာနီနေမိန်လာတာကိုခုနကကိုစုံမှုကြောင့်ပြောသွားသလိုပါပဲမိကွန်းထုတ်စရာကျွန်တော်ကတော့နှစ်ခုမြင်တယ်တစ်ခုကတော့အတိုက်ခံကောင်းဆောင်ဖြစ်နေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ဖခင်ဖြစ်နေလို့လားပေါ့နော်ဘူဂျောင်ဆန်ကိုတိတ်ပြီးတော့လူတွေကကြည်ညိုလွန်းရင်သူတမီးဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကိုအလိုလိုထောက်ခံပြီးသားဖြစ်သွားမယ်အဲ့ဟာကိုဆိုရင်လို့လားနောက်တစ်ခုကတော့ဒီတမတော်ရဲ့ဖခင်ဟာဘူဂျောင်ဆန်းဖြစ်တယ်ဆိုတဲ့ဟာကိုဖြည်းဖြည်းချင်းဖြောက်ဖြက်သွားကျင်လာလားဒါမှမဟုတ်လို့ရှင်လေသူတို့လုံနေတဲ့ဒီလက်ရှိတမတော်သွားနေတဲ့လမ်းကြောင်းတွေဟာဘူဂျောင်ဆန်းပြောခဲ့တဲ့စကားတွေနဲ့မကိုင်းညီတာရှိပါတယ်ဘူဂျောင်ဆန်းကဒီတမတော်သားတွေဟာပြည်သူကိုလုံခြွေပြုရမယ်တမတော်သားတွေဟာဘသူရဲ့လက်ကိုက်တုံးမှမဖြစ်ရဘူးတမတော်သားတွေကနိုင်ငံတော်ကာကွယ်ရေးဝယ်လို့ရမယ်နိုင်ငံရေးမှမပါရဘူးဆိုတာမျိုးပြောသွားတယ်ဆိုတော့အဲ့ဒီပြောဆိုချက်တွေကဘူဂျောင်ဆန်းကိုလူတွေကကြီးညိုလေးစားရင်သူပြောဆိုချက်တွေကလူတွေရင်ထဲမှာထက်ခါထက်ခါဆွဲနေမှာဆိုတော့အဲ့ဒီဟာကိုပဲဆိုရင်လို့လားဆိုတာဒီလိုမျိုးမေးစရာပေါ်လာပါတယ်ကျွန်တော်ထင်တာတော့တက်ထဲမှာကြာကြာတောင်းမထမ်းဆောင်မှုတွေဘူကြီးဆိုင်ဝင်းကျော်ဆိုပိုတိမလားပေါ့လေနော
်ဟုတ်ပါတယ်အော်ဘူကြီးဆိုင်ဝင်းကျော်ကတော့တမတော်အရာရှိအောင်တယောက်ဖြစ်နေတော့ကတက်ထဲကအရာရှိတွေရဲ့စင်စါတွေးခေါ်ပုံတွေကိုပို့ပြီးတော့ကျွန်တော်တို့ရဲ့တိနာလည်မှာပါအဲ့တော့ဒီလွတ်လပ်ရေးဖခင်ကြီးဖြစ်တဲ့ဘူကျော်အောင်ဆန်းကိုဘာဖြစ်လို့ပြည်သူတွေကနေပြီးတော့မေ့ပျောက်သွားအောင်ဟလာဘူကျော်အောင်ဆန်းရဲ့နာမည်ကန္ဓာမှေးမိန်သွားအောင်သူတို့လုံနေကြတယ်လို့များယူဆရလဲခင်ဗျဟု
တ်ကဲ့ခင်ဗျဟိုခုနဟိုကိုစော်မိုးကျော်နဲ့ဟိုကိုအောင်နိုင်တို့ဆွေးနွေးသွားတဲ့အချက်မှလည်းပါပါတယ်အကူစော်မှုတော့လည်းကောင်းနိုင်လို့ဆွေးနွေးသွားတာလည်းအားလုံးလည်းကျွန်တော်အပြည့်အဝထောက်ခံပါတယ်ခင်ဗျလက်ရှိဒီနာဖစစ်ကောင်းဆောင်ကြီးတွေကအဓိကတော့ကျွန်တော်မြင်တာကတော့သူတို့ကအခုလက်ရှိကျွန်တော်တို့မြန်မာဒီမိုကရေစီမှာချင်ရှားတဲ့ခေါင်းဆောင်ဖြစ်တဲ့ဒေါက်တာစုကြည်ရဲ့ခါကဏ္ဍကိုသူတို့ကမေးမိန်ဖြစ်နေတယ်နောက်တော့သူတို့ကဖြောက်ဖြက်ပလိုက်နေတယ်ခင်ဗျဒေါက်တာစုကြည်နဲ့ပတ်သက်ပြီးတော့မှလည်းသူတို့ကပုံကိုရေးအညွတ်အကားတာကသိကြီးတယ်လို့ကျွန်တော်အဲ့လိုပဲကျွန်တော်ဟောထင်ပါတယ်အဲ့လိုပဲကျွန်တော်ပြောချင်ပါတယ်ဘာလို့လဲဆိုတော့ဒေါက်တာဆွေကြီးอ่ะကျွန်တော်တို့မြန်မာဒီမိုကရေစီဗလာမပေါက်ချက်ချတဲ့ခန်းကဏ္ဍမှာပါပြီးတော့မှဒေါက်ဆန်းဆွေကြီးရဲ့ဖခင်ဖြစ်တဲ့ဘူကျော်အောင်ဆန်းဟာလည်းမြန်မာတပ်မတော်ကိုတည်ဆောင်ခဲ့တဲ့တပ်မတော်ဖခင်ကြီးဖြစ်ပါတယ်ခင်ဗျာနောက်တစ်ခုကအရေးကြီးဆုံးဖြစ်တဲ့ကျွန်တော်တို့နိုင်ငံရဲ့လွတ်လပ်ရေးမှာလွတ်လပ်ရေးပိတုကကြီးလည်းဖြစ်ပါတယ်အဲ့တော့အခုလိုမျိုးအောင်ဆန်းဆိုတဲ့နာမည်အမည်ကိုတို့ကမကြားကျင်လောက်အောင်ကိုတို့ကသမိုင်းကိုဖြောက်ဖြက်ဖြစ်တဲ့သဘောငြိမ်းချမ်းဖြစ်တဲ့သဘောဒါတို့စူးစမ်းနေတာအထင်ရှားကျွန်တော်တို့တွေ့နေရပါတယ်ဒီအတွက်နဲ့ကျွန်တော်တို့စိတ်မကောင်းပါဘူးဒီဟာကိုလည်းကျွန်တော်တို့ကလုံးဝကျွန်တော်တို့မနှိမ့်မြုပ်ပါဘူးခင်ဗျာနောက်တစ်ခုကကျွန်တော်တို့ကြားပြရတဲ့အခြေအနေကြဆိုလို့ရှိရင်ဒီထဲမှာဆိုလို့ရှိရင်ကလေးတငယ်တွေကလက်ရှိကျွန်တော်တို့မြမလွတ်လပ်ရေးတမိုင်းအနေနဲ့ပတ်သက်လို့ရောနောက်တစ်ခုကအာဇာနီခေါင်းဆောင်ကြီးတွေရဲ့ခါကဏ္ဍနဲ့ပတ်သက်လို့ရောဘူချောင်းဆိုင်ရဲ့ခါကဏ္ဍနဲ့ပတ်သက်လို့ရောလုံးဝကိုထိတွေ့မှုမရှိသလောက်ဟိုအချားမြင်ဘူးသူသားတွေတိတ်နေပါသွားတဲ့အနေအထားကိုစင်ကောင်းစရာတွေ့ရပါတယ်အဲ့တော့လက်ရှိစစ်ကောင်းဆောင်ကြီးတွေလုံနေတာကတော်ဆန်းစုကြည်ပေါ်မှာမူတည်ပြီးတော့မှပုပ်ကိုရေးအညိုအာကာစတင်နေသူတို့ကဒီအောင်ဆန်းဆိုတဲ့နာမည်ကိုဖျောက်ဖျက်ခြင်းနဲ့အနေနဲ့ဒီကျွန်တော်တို့သမ္မတရဲ့သမိုင်းကိုရောအာဂန်ဒီခေါင်းဆောင်ကြီးရဲ့သမိုင်းကိုရောမြမလွတ်လပ်ရေးသမိုင်းကိုရောသူတို့ကမင်းမင်းအောင်ဖြောက်ဖျက်ပြအောင်ကြိုးစားနေတဲ့အတွက်ကြောင့်ဒီဟာကိုကျွန်တော်အနေနဲ့ပြောချင်တာကတော့နာဖစစ်ခေါင်းဆောင်ကြီးတွေရဲ့လုံရဟာလုံးဝစဉ်းစားဆင်ခြင်မှုမရှိပဲကမူးရှုတို့သူတို့အချိန်တိုကာလအတွင်းကိုပဲကြည့်ပြီးတော့မှဆုံးဖြတ်ပြီးတော့မှလောက်ကင်နေတယ်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဘူကြီးဆိုင်ဝင်းကျော်ခင်ဗျာအဲ့တော့ဒီနာဖအစိုးရရဲ့လုပ်ပုံတွေကတက်ဖက်ကနေကြည့်ရင်အောင်မြင်တယ်လို့တော့မှပြောရမှာမသိဘူးရန်ကုန်မြို့ကဒီကလေးတယောက်ကမိဘကပြောပြတာပေါ့လေဒီကလေးငယ်ဟာသူတို့ကြောင်းမှာဒီဘုကျောင်းဆန်းတို့အာဇာနီနေတို့ဆိုတာကိုဒီပြောနေတာတွေမရှိတော့တဲ့အတွက်ကြောင့်အခုဆိုလို့ရှိရင်အာဇာနီနေဆိုတာကိုတော့မှမသိတော့ဘူးတဲ့အဲ့တော့ဟိုတရက်ကတော့အာဇာနီနေရောက်တော့မှဘာညာပြောလာတဲ့အခါမှာဒီကလေးကနေပြီးတော့သူသိတဲ့အာဇာနီကပော့အစိုးရအာဇာနီကိုပဲသူကသိနေတော့ဘာဖြစ်လို့အာဇာနီကိုအခမ်းအနားလုပ်တာလဲလို့ကလေးကမေးတယ်တဲ့ဆိုတော့အဲ့ဒါကြားတော့ကျွန်တော်တို့ရင်ထဲမှာတော်တော်ပဲစိတ်မကောင်းဖြစ်ရပါတယ်เนาะဒီចောင်းသူចောင်းသားအငယ်လေးတွေဆိုရင်အာဇာနီနေ့ကိုတော့မှမသိတော့ဘူးဆိုတော့တော်တော်ဝင်းနေစရာကောင်းတဲ့အချက်ပါပဲ
ဟုတ်ကဲ့ကျွန်တော်ဇော်မိုးဇော်ပါကျွန်တော်တစ်ချက်တစ်ချက်လေးဖြည့်ချင်တာဒီလိုပါဒီအာနာရှင်ရဲ့ mentality နဲ့ပတ်သက်လို့ပေါ့အာနာရှင်နေဆိုတာကကဒီတယောက်တည်းငါတယောက်တည်းရှိရမယ်ငါ့ကိုပဲကြီးညိုလေးစားရမယ်ဆိုတာရှိတယ်သူတို့ထက်ဟိုပို့ပြီးတော့လေးစားမဲ့လူဆိုမထားကြဘူး the one ပေါ့လေဆိုတော့ဒီနေ့စစ်တပ်ထဲမှာဆိုလို့ရှိရင်လည်းတမတော်သားတွေအနေနဲ့အထူးသဖြင့်ဥပမာပြောရင်ဗိုလ်ချုပ်မူကြီးတန်းရွှေရလွှဲရင်သူကသူကလွှဲရင်ဘသူ့မှာမလေးစားတာမလို့ကျင်ဘူးဒါကြောင့်လဲဗိုလ်ချုပ်အောင်ဆန်းကိုဖျောက်ပြတ်တာတကြောင်ဖြစ်နိုင်တယ်နောက်တစ်ချက်ကတော့ဒါလက်တွေ့ကျက်စစ်စမ်းရင်တော့သူတို့လုံခြုံရေးဆိုင်ရာကိစ္စပေါ့ ဒီအာဇာနီနေ့မှာလူတွေအများစုဝေးတာမလို့ခြင်းဘူးဆိုတဲ့အချက်မျိုးကြောင့်လဲဒါဟိုတားမြစ်တာဖြစ်နိုင်တယ်ပေါ့လေတော့ကျွန်တော်စဉ်းစားလို့ရတဲ့လောက်ကတော့ဖြောက်ဖြက်တာနဲ့ပတ်သက်လို့ဒီအချက်၃လေးချက်ရှိပါတယ်အဲ့တော့ဟိုဥက္ကမောင်ကြီးခင်ဗျာခုနဥက္ကမောင်ကြီးပြောတဲ့ဟိုအချက်ပေါ့ဒီလူငယ်တွေမသိတော့ဘူးဆိုတဲ့အချက်ကိုကျွန်တော်နည်းနည်းဆက်ဆွေးနွေးလို့ရမှာ
ဟုတ်ကဲ့ဟုတ်ကဲ့ပြောပါခင်ဗျာခတ်တူတို့ပေါ့နော်
ဟုတ်ကဲ့ခတ်တူတို့ဆိုအဓိကပေါ့လေဒီပိုကျောင်းဆန်းကိုဖြောက်ဖြက်ခြင်းအတွက်လူငယ်တွေနောက်မျိုးဆက်တွေမသိတော့နေမှာကျွန်တော်စိုးကြိုးနေတဲ့တစ်ချက်ပြောခြင်းလေတိုင်းပြည်တပြည်မှာလူငယ်တွေနောက် new generation တွေအတွက် role model လိုတယ်နောက်ဥပမာဒီ American လိုနိုင်ငံမျိုးမှာခုနဒီ Abraham Lincoln တို့ဒီ George Washington တို့အစဖြင့်နိုင်ငံတိုင်းမှာရှိတယ်အဲ့ဗမာပြည်မှာဒီနေ့လူငယ်တွေစံထားရမယ် role model ဘယ်သူလဲကျွန်တော်ဆိုတာဗိုလ်ချုပ်မှုကြီးတန်းရွှေထားမှာလားဗိုလ်ချုပ်ကြီးခင်ညွန့်လားဟုတ်လားဒါမှမဟုတ်ဗိုလ်ချုပ်အောင်ဆန်းလားအဲ့တော့ဘယ်သူကကောင်းတဲ့သူလဲဘယ်သူကဆိုးတဲ့လူလဲလူကအကုန်သိတယ်အဲ့တော့ဒါပေမဲ့လူငယ်တွေမှာဒီနေ့စံထားရမယ်တိုင်းပြည်မျိုးချစ်စိတ်သူတို့ပြောနေတဲ့အမျိုးသားရေးဆိုတာနဲ့ပတ်သက်လို့စံထားရမယ် role model ပဲမှာလဲအဲ့ဒါဆိုးကျိုးပဲဗိုလ်ချုပ်အောင်ဆန်းကိုဖျောက်ဖျက်တဲ့အတွက်လူငယ်တွေအတွက်ဆိုးကျိုးတာဒီနေ့ဒါပဲဒါကျွန်တော်အမြင်ပါ
ဟုတ်ပါပဲဒီဘိုးကျောင်းဆောင်ကိုဖျောက်ပြတ်တာကတော့ကျွန်တော်တို့စောစောပိုင်းကငွေဆက်ကူတွေမှာဘိုးကျောင်းအောင်ဆန်းရဲ့ဓာတ်ပုံတွေကိုဖျောက်ပြီးတော့အချင်းသေးပုံတွေတခြားရုပ်ပုံတွေထည့်လာတာကိုကကျွန်တော်တို့စပြီးတော့သတိပြုမိပါတယ်ဒါဘိုးကျောင်းအောင်ဆန်းကိုမေးမြန်အောင်လုပ်နေတာပဲဆိုတဲ့အချက်ကိုအများကြီးလည်းပဲသဘောပေါက်ပါတယ
်ဟုတ်ကဲ့ဟိုကျွန်တော်တခုသိနေချင်တာဟိုလူငယ်တွေထဲမှာမသိတော့ဘူးဆိုတာတစ်ပိုင်းပေါ့နော်နောက်တစ်ပိုင်းကကျွန်တော်စဉ်းစားမိတာကဘာလဲဆိုတော့တမတော်ထဲမှာမတိအောင်လုပ်တလားဒါမှမဟုတ်ရှင်တမတော်ထဲမှာဘိုးကျောင်းဆန်းဆိုတာကိုပျောက်သွားအောင်ပြဿနာကသူတို့စီမှာဟိုဘိုးကျောင်းဆန်းတမတော်ဖခင်ဖြစ်တယ်ဆိုရခါပါတမတော်ရဲ့တမိုင်းကြောင်းကိုပြောတိုင်းကတော့ဘိုးကျောင်းဆန်းမပါလို့တော့မရဘူးဖြစ်နေတယ်ဒါပေမဲ့ဒီတမတော်ထဲမှာကောဘိုးကျောင်းကိုဘလောက်ထိတိကျသေးတယ်လဲပေါ့အဲ့ဒီဟာကိုမိကွန်းထုတ်เสียဖြစ်လာတယ်ဒီတမတော်ထဲမှာလည်းဘိုးကျောင်းဆန်းကိုတမတော်သားတွေမတိတော့အောင်နားမလဲတော့အောင်လုပ်နေသလားပေါ့အဲ့ဒီဟာကလေဟိုဒီအာဇာနီနဲ့ပတ်သက်လို့အရေးကြီးမဲ့ဟာမျိုးရှိရယ်ဆိုပြဿနာကိုတမတော်ထူထောင်နေတာဘိုးချုပ်ဖြစ်တယ်ဘိုးချုပ်အောင်ဆန်းတမတော်ရဲ့ဖခင်ဖြစ်တယ်ဆိုတာကဟိုသူတို့ကညင်းလို့မရဘူးဘိုးချုပ်အောင်ဆန်းဖခင်မဟုတ်ဘူးဆိုကျွန်တော်တို့ကဟိုဖက်စစ်ဂျပန်တမတော်ရဲ့ဖခင်လို့ပြောရမလို့ဖြစ်နေခါကျတော့သူတို့ကဟိုဘိုးချုပ်အောင်ဆန်းကိုပဲသူတို့ကတမတော်ရဲ့ဖခင်ဆိုတာကိုတော့ညင်းလို့မရဘူးဒါပေမဲ့တမတော်ရဲ့ဖခင်ကဘသူလဲဆိုတဲ့ဟာကိုသူတို့ကမထင်ပေါ်တော့အောင်လို့ဖြည်းဖြည်းချင်းမေးမိန်ပျောက်ပြက်ပြီးတော့မေးပျောက်သွားအောင်လို့တုံးနေသလားပေါ့အဲ့လိုမျိုးတော့စဉ်းစားမိရလေရှိပါရခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဥောင်းနိုင်ခင်ဗျာဒီတော့ဒီဗိုလ်ချုပ်အောင်ဆန်းရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးတော့တိတ်ပြီးတော့အထင်မကြီးကြတော့အောင်ဗိုလ်ချုပ်အောင်ဆန်းရဲ့အခမ်းကဏ္ဍကိုမေးမြန်လာအောင်သူတို့လုပ်နေတယ်ဆိုတာမှာမြမတက်မလို့တွေကအရာရှိအရာကံအကြက်တက်သားတွေကြားမှာဩကြီးညိုလေးစားမှုတွေဘယ်လိုများရှိနေသလဲစောစောကကိုစုံမိုးကျော်လည်းပဲပြောသွားပါတယ်ဗိုလ်ချုပ်အောင်ဆန်းဟာဒေါ်အောင်ဆန်းစုကြည်ရဲ့ဖခင်ဖြစ်နေလို့လားဒေါ်အောင်ဆန်းစုကြည်ကဗိုလ်ချုပ်အောင်ဆန်းရဲ့သမီးမဟုတ်ဘူးဆိုရင်ရောသူတို့အနေနဲ့ဗိုလ်ချုပ်အောင်ဆန်းရဲ့အခမ်းကဏ္ဍကိုဒီလိုဖြစ်အောင်လုပ်မလားအဲကကိုစုံမိုးကျော်ပြောသွားတာပဲเนาะဒီဗိုလ်ချုပ်မှုကြီးတန်းရွှေအနေနဲ့ကအာနာရှင်လမ်းစဉ်ကိုလိုက်ပြီးတော့သူသားလင်အဓိကသူ့ကိုပဲအကုန်လုံးကနေပြီးတော့လေးစားမှုကြည်ညိုမှုပေးစေခြင်းလို့တခြားပုံကိုယ်တွေကိုမေ့မြန်သွားအောင်လုပ်တယ်ဆိုတာမျိုးတွေခုနပြောသွားတယ်အဲ့တော့တမရော်အရာရှိဟောင်းတယောက်အနေနဲ့ဘွေးဆိုင်ဝင်းကျော်အနေနဲ့ကောဘယ်လိုများသုံးသပ်မိလဲခင်ဗျတတ်သေးကအရာရှိတွေရဲ့အတွေးခေါ်တွေကဘိုးကျော်အောင်ဆန်းပေါ်မှာဘယ်လိုများရှိပါသလဲ
ဟုတ်ကဲ့ခင်ဗျကျွန်တော်မြင်လာတော့လက်ရှိသဝန်ထောက်ဆောင်နေတဲ့ဒီအရာရှိအရာခံအကြက်တပ်သားတွေတော်တော်များများတော့သူတို့အမှန်တရားကိုသိကြပါတယ်ခင်ဗျဒီအောက်ခြေစင်းကရောနောက်တစ်ခုကအလဲလက်ပိုင်းစင်းကရောနောက်တစ်ခုကကျွန်တော်တို့ဒီထိပ်ပိုင်းဆိုင်ရာသဝန်ထောက်ဆောင်နေတဲ့အရာရှိကြီးတွေမှာသူတို့အမှန်တရားကိုသိကြပါတယ်ဒါပေမဲ့ဖြစ်နေတာကဖြစ်ပြနေတာကတမရော်တွေမှာဖြစ်ပြနေတာကဟိုထိတ်ဆုံးမှာတောင်းရှိတဲ့ဒီကျွန်တော်တို့ဒီတမလို့ကာဝေးဦးတချုပ်ဖြစ်တယ်လားဖြည့်ရဲ့သဘောဆန္ဒအတိုင်းကိုအားလုံးကလိုက်လျောနေရတဲ့သဘောမှာဖြစ်ပါတယ်အဲ့တော့မြန်မာနိုင်ငံကြီးအချက်တဲတွေရောလက်ရှိကျွန်တော်တို့တမိုင်းကိုခုလိုဟိုပယ်ဆောင်အောင်ကြိုးစားနေရတော့ဒါတွေအားလုံးကကျွန်တော်အမြင်ကတော့ဟိုဖုတ်ကိုရေးအညိုးအကာသပေါ်မှာအခြေခံတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဗိုလ်ချုပ်မှုကြီးတန်းရှိကတောင်းစားဆွေးကြည့်ပေါ်မှာအတိလိုမှုမရှိဘူးပုဂ္ဂိုလ်ရေးရတူတူခါးခါကိုသူကဟိုကသူ့ရဲ့သဘောဆန္ဒကဖြစ်နေတယ်ဆိုတဲ့အတိုင်းသူကဒီတမိုင်းဒေါ်ဆောင်စုကြည်နဲ့ဆက်ဆက်ပြီးတော့မှဒေါ်ဆောင်စုကြည်ရဲ့ဖခင်ဖြစ်တဲ့တမရော်ရဲ့ဖခင်ဖြစ်တဲ့ဒီလွတ်လပ်ရေးပိတုကာကြီးလည်းဖြစ်တဲ့ဘိုးချောင်းဆန်းရဲ့ခန်းကဏ္ဍကိုပါသူကပယ်ဖြောင်းအောင်ကြိုးစားနေတယ်လို့ကျွန်တော်ယူဆပါတယ်။ဒါပေမဲ့ဒီလိုကြိုးစားတာကလည်းကျွန်တော်အမြင်ကတော့ဒါအထိုက်အတန့်ယာယီလောက်ပဲသူရမှာပါ။ဟိုအာနာရှိလို့နာကိုလှုပ်ချင်တာကိုလှုပ်နိုင်တဲ့အနေအထားပဲရှိပါတယ်။ဒါပေမဲ့ဒီအာနာဟာသာဝရကျွန်တော်တို့မတည်မဲပါဘူး။အချိန်ပြောင်းဖြစ်သွားလို့ရှိရင်မြန်မာနိုင်ငံရဲ့အလှည့်ကောင်းကာလတစ်ခုကိုရောက်လာလို့ရှိရင်တော့သမိုင်းဆိုတာ
ပြန်ပေါ်လာမှာပါခင်ဗျဟုတ်ပါတယ်ဟုတ်ပါတယ်အဲ့တော့ခုနကတော့ငါပြောလေကျွန်တော်ဘူဂျုံအောင်ဆောင်ရဲ့ခန်းကဏ္ဍကိုမေးမြန်းအောင်လုပ်နေတယ်ဆိုတဲ့အကြောင်းကျွန်တော်တို့ပြောဆိုဆွေးနွေးခဲ့ကြပြီတော့ဒီအခုပြီးခဲ့တဲ့ရက်ပိုင်းတော့ငါအာဇာနည်နေ့အခမ်းအနားကျင်းပပြုလုပ်ဖို့အတွက်နော်စီစဉ်ကြတဲ့နေရာမှာ ဒီအာဇာနည်နေ့အခမ်းအနားကျင်းပပြုလို့ဘုဂျုံအောင်ဆန်းရဲ့တကွာစာဆုံးသွားတဲ့အာဇာနည်ကြီးတွေကိုတို့အလေးပြုဖို့အတွက်အစီအစဉ်တွေလုပ်ကြကြရတဲ့အခါမှာဒီတက်ဆိုင်ရာရက်ွက်တီကြေးရွာတွေမြို့နယ်တွေကဒီတက်ဆိုင်ရာအာဏာပိုင်တွေနောက်ပြီးတော့ဒီကျန့်ဖို့ဟာပြေခံဖို့အဖွဲ့ဝင်တွေကနေပြီးတော့နှောက်ယှက်တာတွေချင်းချောက်တာတွေတော်တော်များများကျွန်တော်တို့ကြားခဲ့ရတယ်အဲ့တော့ကျွန်တော်တို့ဒီကနေပြ
ဒီနောက်ဆက်ဟန်တာမှုတွေချင်းချောက်မှုတွေလုပ်ခဲ့တယ်ဆိုတာကိုနည်းနည်းပြောပြပါလားခင်ဗျာဟုတ်ကဲ့အဓိကတော့ကျွန်တော်အဲ့ဒီရက်ကကျွန်တော်ဒီပမာပြည်မြို့နယ်ပေါ့နယ်မြို့တော်တော်များများကျွန်တော်ဖုံးဆက်ပြီးတော့ဟိုဆက်သွယ်ခဲ့ပါတယ်ခင်ဗျာအဲ့ဒီမှာအဓိကတွေ့ရတာကတော့ဥပမာဒီရေနံချောင်းလိုမြို့ပေါ့ရေနံချောင်းလိုမြို့ပါဆိုလို့ရှိရင်မြို့အဝင်လမ်းတွေကိုပိတ်တယ် ပဲပြီးတော့ဒီကားတွေကိုရှာတယ်ရှာပြီးတော့အခါကျတော့မတ်ပုံနေစစ်တယ်အဲ့ဒါမှာပင်နီတိုက်ပုံဝစ်လာတဲ့လူဆိုဆွဲချတယ်ဘန်းကွေသိန်းတယ်အဲ့ဒါမျိုးတွေလုတ်တယ်လုတ်တော့အဓိကတော့သူတို့အနေနဲ့ဒီအာဇာနီနေ့ကိုမတက်ရောက်နိုင်အောင်လုတ်တာမျိုးပေါ့လေအဲ့ဒါမျိုးတွေရှိတယ်နောက်တစ်ခုကအာဇာနီနေ့မတိုင်ခင်မှာဥပမာဒီတောင်တွင်းကြီးမှာဆိုလို့ရှိရင်ဒီတောင်ဝင်ရှိတဲ့သူတွေ NLD ပေါ ော့လှုပ်ချင်ကြတယ်။လှုပ်ချင်တယ်အဲစူးစမ်းပြီးရအောင်လာတယ်။ဆိုတော့ဒီနှစ်ကိုကြည့်ရတာကတော့ပြီးခဲ့တဲ့နှစ်ကတည်းကစာရင်ပေါ့လေ။နော်ဒီနှစ်ကိုကြည့်ရတာကတော့မြို့တော်တော်များများမှာလူပိုများပြီးတော့ကျင်းပနိုင်တယ်ကိုတွေ့ရတယ်။ဆိုတော့လူတူရဲ့စိတ်ထဲမှာဒီပိုကျူအောင်ဆန်းမုံမှာလေးစားမှုကတော့ရှင်သန်နေသေးပဲဆိုတော့ကျွန်တော်တို့တွေ့ရတယ်။တစ်ဖက်ကအာနာပိုင်တွေကလည်းပိတ်ဆို့တာမျိုးတွေရှိတယ်။ဥပမာအောင်လံမှာဆိုလို့ရှိရင်ဒီမြို့နယ်အာနာပိုင်ကခေါ်ပြောတယ်ဒီ NLD တာဝန်ရှိသူတွေဒီအခါနာမကျင်းပါဘူး။သူအဲ့လိုပြောရတာဟာလည်းအထက်ကညွှန်ကြားလို့ဘာလို့ပြောတယ်။ဆိုလိုတာကဒီအမိန့်ကအာဇာနီနေ့ကိုမကျင်းပနဲ့ဆိုတဲ့အမိန့်ကအထက်ကဒီစစ်အစိုးရကိုနိုင်ကိုကညွှန်ကြားတယ်ဆိုတာကျွန်တော်တို့ပေါ်လွင်ပါတယ
်။ဟုတ်ကဲ့ခင်ဗျ။အဲ့တော့ကွန်နိုင်တို့လည်းပဲဟိုမှာတရင်လုံနေတဲ့ပုံစံတွေဆိုတော့အဲ့ဒီကနေပြီးတော့တရင်တွေမျိုးစုံကြားကြမှာပါပဲ။အဲ့တော့ဒီအာဇာနီနေ့အခါနာကျင်းပမဲ့ကိစ္စကိုပိတ်ဆို့ဟန်တာရတယ်ပတ်သက်ပြီးတော့ဘယ်လိုများသုံးသပ်မိလဲခင်ဗျ။ဟု
တ်ကဲ့အဓိကတော့မျိုးနယ်အဆင့်တွေကပိတ်ကြတာပေါ့နော်ဒါပေမဲ့ဟိုနိုင်ငံတော်အဆင့်မှာတော့ဒီဝင်ကြီးတရားဦးဆောင်ပြီးတော့လုပ်ခဲ့တယ်တန်တမန်တွေဖိတ်တယ်နောက်ဒီចောင်းသားတွေတချို့အာဇာနီကုန်းကိုသွားတဲ့ပုံမှာလည်းခွင့်ပြုခဲ့ရတယ်တော့ရှိတယ်ဒါပေမဲ့ဒီရန်ကုန်နဲ့မန္တလေးကလွဲရင်တော့ကြံတဲ့မျိုးတွေအားလုံးလိုလိုမှာတော့တော်တော်လေးဟိုခွင့်ပြုချက်လုံးဝမပေးတဲ့ပုံစံမျိုးရှိတယ်ဒီခွင့်ပြုချက်မပေးတဲ့ကြားပဲတချို့မျိုးနဲ့လေးတွေမှာဒီစူးစမ်းပြီးတော့လောက်ကြတာတော့ရှိရပါမယ်။ဆိုတော့ဒီဟာကတော့သူခုနပြောတဲ့အဓိကပါပဲ။အာဇာနီနေ့ကိုသူပြဿနာသူတို့ကကျင်းပရမှာပေါ့နော်။နိုင်ငံတော်ကနေကျင်းပပေးဖို့တင့်တဲ့နေ့မျိုးဖြစ်တယ်။သူတို့ကလည်းမကျင်းပဘူးဆိုတော့သူများကကျင်းပမယ်ဆိုရင်တော့သူတို့မကျင်းပပဲလို့သူများကကျင်းပပါတယ်ဆိုတော့အဖြစ်မျိုးလည်းမဖြစ်ချင်မှမရပါဘူး။ဒါကြောင့်မလို့သူတို့ပိတ်တယ်လို့ထင်ပါတယ်ခင်ဗျာ
။ဒါပေမဲ့လို့ကျွန်တော်သတိထားမိတာတစ်ချက်ကတော့ပေါ့လေ။ဒီအဲ့ဒီလိုနေတွေမှာမျိုးမျိုးအရွာရွာမှာအာဇာနီနေ့ကျင်းပမယ်ဆိုပြီးတော့စီစဉ်ကြတဲ့အခါမှာဒီသူတို့ချင်းချောက်တာတွေเนาะမလုံနဲ့လို့တားတာတွေရှိခဲ့တယ်ရှိခဲ့ပေမဲ့လို့တချို့မျိုးတွေမှာကြတော့เนาะဇွတ်အတင်းပဲရှေ့တိုးပြီးတော့လောက်ကြတယ်เนาะတချို့ဥမာရွှေဘိုတို့ဇကုတို့နော်အောင်လံတို့မှာဒီမလုံနဲ့လို့တားထားတဲ့ကြားတွေကနေပြီးတော့ဖြစ်အောင်လုပ်မယ်ဆိုပြီးတော့ဇွတ်လောက်ကြတယ်အဲ့ဒီလိုဇွတ်ဟလာရှေ့တိုးပြီးတော့အာဇာနီနေ့အခမ်းအနားကိုကျင်းပခဲ့ကြတဲ့နေရာတွေမှာတော့လည်းပဲဖြစ်မြောက်သွားကြတာကိုကျွန်တော်တို့တွေ့ရတယ်เนาะတကယ်တမ်းလောက်ကြတော့လည်းပဲဘာမှသူတို့ဒီထိတ်တိုက်ရင်ဆိုင်တာမျိုးမမြင်ရဘူးအဲ့တော့ဒီကိစ္စမှာလည်းပဲတနေနဲ့တနေတစ်မျိုးနဲ့တစ်မျိုးမတူကြတော့ဒီဟိုထိတ်ကနေပြီးတော့ညွှန်ကြားထားတာလားဒါမှမဟုတ်ရှင်ရင်ဒီနေပိုင်တွေကအာတက်ဆိုင်ရာဒီဒေသခံအာနာပိုင်တွေကနေပြီးတော့အာနာပြတာလားဆိုတော့လေစဉ်းစားပြတကူဖြစ်လာတာပါပဲခင်ဗျာဘုရားဆိုင်ဝင်ကျော်ဒီကိစ္စနဲ့ပတ်သက်လို့ဗာမြပြောစရာရှိပါလ
ားဟုတ်ကဲ့ကုမောင်လေးခင်ဗျာအခုလိုမျိုးကျွန်တော်တို့ဒီအာဇာနီနေ့တွေမကဘူးပေါ့နော်ကျွန်တော်တို့ဒီတန်နဲ့ကျွန်တော်တို့ဒီအရေးကြီးတဲ့နေ့ရက်တွေမှာနောက်တစ်ခုကကျွန်တော်တို့ပြည်နေကျွန်တော်တို့ကြားသိတွေ့နေရပါတယ်ဟလာကျွန်တော်တို့ဖားစီချင်းနိုင်ငံနိုင်ငံရေးအခြေအမြောက်ရေးအတွက်ဆူတောင်းပွဲတွေမှာရောအာဏာပိုင်တွေကအနည်းမျိုးစုံနဲ့အခမ်းအနားနောက်ဆက်နေတယ်ဆိုတော့ကျွန်တော်တို့ကြားသိရပါတယ်ခင်ဗျာဒါပေမဲ့အာဏာပိုင်ဆိုတဲ့နေရာမှာကျွန်တော်မြင်တာကတော့အခုနာဖဒီကျွန်တော်တို့ဒီ ကျွန်တော်တို့ဘေးစိတ်တော့ညွှန်ကြားမယ်မဟုတ်ပါဘူးဒါပေမဲ့အောက်ခြေအဆင့်တွေပေါ့နော်အထူးသဖြင့်ကျွန်တော်တို့ဒီတိုင်းအဆင့်တို့ဒီနယ်အဆင့်တို့ဒီမြို့နယ်အုပ်ချုပ်ရေးမှုအဆင့်တွေကတို့ကတို့ရဲ့အာဏာကိုကြီးပါလာမယ်လူတွေ့ရဲ့နိုင်ငံရေးနှိုးကြားလာမှုကိုတို့ကစိုးရိမ်ကြောက်ရွံ့နေနေတော်လကောင်းနောက်တစ်ခုကဒီလှုပ်ရှားမှုတွေအနေနဲ့တဆင့်ပုံမကြီးမကျက်ပြန့်တဲ့လူတို့လှုပ င်ပြည်သူလူထုရဲ့နိုင်ငံရေးနှိုးချမှုကအများကိုတက်ကြွနေပါတယ်။ပြည်တွင်းမှာလှုပ်ရှားနိုင်တဲ့ဒီအမှန်ပြဘက်ကနေရဲရင်ရက်တည်ပြီးတော့မှပြောနိုင်ဆိုနိုင်လုပ်နိုင်တဲ့ဒီအင်အားစုတွေလည်းကျွန်တော်တို့အများကြီးကျွန်တော်တို့ချီးကျူးလေးစားပါတယ်ခင်ဗျ။အဲဒီတော့အာဏာပိုင်တွေဘက်ကလည်းအမှန်တရားကိုသိတဲ့အာဏာပိုင်တွေလည်းတချို့ရှိတယ်လို့ဝန်ထမ်းတွေလည်းရှိပါတယ်။အဲဒီတော့အခြေအနေကအကြောင်းမျိုးကြောင့်မို့လို့ဒါတို့အချက်ကအမိန်ရဆိုတော့မှတို့ပြောနေကြပြင်မဲ့လေလူတို့ရဲ့နိုင်ငံရေးနှိုးချမှုကဒီတက်ဒီတက်ပို့ပြီးတော့မှရေချိန်မြင့်လာပြီးတော့ကျွန်တော်တို့အမှန်တရားကအောင်ပွဲခံမယ်လို့တော့ကျွန်တော်တို့အဲ့လိုပဲတစ်ချက်ချက်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခုနဘိုးကြီးဆိုင်ဝင်းကျော်ပြောတဲ့အထက်မှာလည်းတစ်ချက်ပါတယ်လေဒီဒီတက်ဆိုင်ရအာနာပိုင်တွေရဲ့သဘောထားပေါ့ခုနမြို့နယ်တွေမှာဒီလုံးလို့ရတဲ့မြို့နယ်ရှိတယ်လုံးလို့မရတဲ့မြို့နယ်ရှိတယ်အပြော့အပြင်းမတူတာတွေတွေ့နေရတယ်အကျွန်တော်ဒါကိုချုံကုံသုံးသပ်ကြည့်ရတာပေါ့လေဆိုလိုတာဒီအာနာပိုင်တွေထဲမှာဒီပင်လင်းဘိုးကျော်အောင်ဆန်းတို့အာဇာနီတို့ကိုလေးစားတဲ့လူတွေရှိတယ်ဗျအဲ့တော့ကျွန်တော်မြင်တာကတချို့ကတော့အတက်မင်းရလိုရပေမဲ့ဟိုတွားပြီးတော့ကိုကိုတိလျောက်ဟန်တာတာနှောက်ချက်တာဟိုအတင်းအကျပ်လောက်တာမျိုးတွေလည်းဟိုမရှိဘူးလို့မတွေ့ရတာမျိုးတွေလည်းရှိပါတယ်အဲ့ဒါပေမဲ့ခုနဒီအာဇာနီနေ့ဒီနေ့မှာများများကျင်းပနိုင်တယ်ဆိုပေမဲ့ကိုအိမ်ကိုအခန်းနဲ့ဒီဘုန်းကြီးကျောင်းဝင်းနေမှာပဲကျင်းပတာခင်ဗျာဒီအာဇာနီကြောက်တိုင်နေအာဇာနီဂုံးနေမှာလုံခြုံရေးအပြစ်ချထားတယ်မိသက်တွေကြမ်းဖို့တွေခုနဆွမ်းအားရှင်ဆိုတာတွေနဲ့နှစ်ရက်လောက်ကိုသူတို့တခြားကြက်ကြက်ဟိုကြက်ကြက်မမတ်ချထားတယ်လေအဲ့တော့ဒီအာဇာနီနေ့တဲ့ပတ်သက်လို့တော့အပြင်းထန်ပိတ်ပင်မှုကရှိသေးပဲဒါပေမဲ့တချို့နေရာတွေမှာတော့လှုပ်လို့ရတဲ့အနေအထားမျိုးတွေဖြစ်ခဲ့တယ်ဆိုတော့ကျွန်တော်တွေ့ရပါတယ
်ဟုတ်ကဲ့ကောင်းတယ်ဟော
ဟုတ်ကဲ့ဟိုတကူကတော့တချို့တွေကလည်းအခွင့်ပြုချက်မရပဲနဲ့လှုပ်တယ်ပေါ့လေပြဿနာကဘာလဲဆိုတော့အာဇာနီနေ့ကျင်းပလို့ခန်းနေသူတို့ကတော်တော်ကြီးပြဿနာရှိတယ်လို့ထင်ပါတယ်သူတို့တမတော်တွေမှာရောပြည်သူလူထုတွေကြားထဲမှာရောလေဆိုတော့အာဇာနီခေါင်းဆောင်ကြီးတွေကိုဂုဏ်ပြုတဲ့ဟာကိုဒီအာဏာပိုင်တွေကဖမ်းနေစီးတယ်ဆိုရင်နမရတော်တော်ကြီးစိုးမှာစိုးလို့ကျွန်တော်ဒီဟာကြောင့်မင်းမဖမ်းမစီးတာလို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အာဇာနီနေ့အခမ်းအနားကျင်းပလို့ဖမ်းနေစီးရဆိုရင်တော့ဒီကဘာကဝိုင်းပြီးတော့ရှုံချကြအောင်ပါပေါ့လေ
နောက်မှအာနာပိုင်တွေကကျွန်တော်တို့ဒီအောက်ခြေကဟိုလက်သက်မွေးတာနဲ့လူတစုလောက်နဲ့ပေါ့လေသူတို့အာနာပိုင်တိုင်းဝိုင်းနဲ့ဒီနီးစပ်တဲ့သူတို့ဟိုလက်သက်မွေးတာနဲ့ဒီလူစုတွေနဲ့သူတို့ကတံပြန်ပြီးတော့မှသူတို့ဂျန်နဲ့ဒီနိုင်ငံရေးနှိုးချတက်ကြွမှုရှိတဲ့လူတို့ကိုထိတ်တိုက်ကြီးဆန်ခိုင်းတာမျိုးသူတို့အဲ့ဒီနီးပြူအောင်သူတို့ရှင်းသုံးနေပါပဲဒါပေမဲ့ဒီနီးပြူအောင်ကဘယ်လောက်ထိသူတို့အောင်မြင်နိုင်မလဲသူတို့ရဲ့အာနာဘလော့တီထောက်ပံ့ပေးနိုင်မလဲဆိုတော့တမိုင်းကဆုံးဖြတ်ပေးတော့မှာပါသူတို့ရဲ့ဒီသူတို့နီးစပ်တဲ့လူတွေထဲမှာကကျွန်တော်တို့အမှန်တရားကိုသိနာလဲပြီးတော့မှာမြန်မာဒီမိုကရေစီရင်းနဲ့ဒီနိုင်ငံရေးနှိုးချတက်ကြွမှုပေါ်မှာပြည်မြင့်တာထောက်ခံတဲ့အင်အားစုတွေလည်းရှိပါတယ်ဒါကတမိုင်းကဆုံးဖြတ်ပေးတော့မှာပါအဲ့တော့အာနာဘိုင်နေရဲ့ဒီဟန်တာပိတ်ပင်နောက်ရှင်ဟန်တာမှုတွေကကျွန်တော်ထင်ပါတယ်လူတို့ရဲ့နိုင်ငံရေးနှိုးချတက်ကြွမှုကတော့ဘလုံးကြီးနဲ့မှသူတို့ခြေဖြတ်လို့မရနိုင်ဘူးလို့တော့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဘိုးကြီးဆိုင်ဝင်းကျော်ခင်ဗျာကျွန်တော်တို့စကားဝိုင်းကအခုအချိန်လည်းပြည့်နေပြီဖြစ်တဲ့အတွက်ကြောင့်ဒီနေ့တော့ဒီညနေပဲကျွန်တော်တို့ရန်နာပါဖြစ်ပါတယ်ဒီနိုင်ငံတိုင်းနိုင်ငံတိုင်းမှာတိုင်းပြည်ရဲ့လွတ်လပ်ရေးကိုရရှိအောင်ကြိုးပမ်းဆောင်ရွက်ပေးခဲ့တဲ့ပုဂ္ဂိုလ်ကြီးတွေကိုနော်တချို့နိုင်ငံတွေမှာလည်းပဲဒီစိုးမိုးအုပ်ချုပ်နေတဲ့နိုင်ငံသားအင်အားစုတွေကိုတော်လှန်ကြတယ်တချို့နိုင်ငံတွေမှာလည်းပဲတဲ့ဥစားမိုင်အာနာရှင်ဘီရင်တွေကိုတော်လှန်ကြတယ်ဘယ်လိုပဲဖြစ်ဖြစ်တိုင်းပြည်ရဲ့လွတ်လပ်ရေးပြည်သူတွေရဲ့လွတ်လပ်ရေးကိုရရှိအောင်ကျိုးပန်းဆောင်ရွက်ပေးခဲ့ကြတဲ့လွတ်လပ်ရေးဖခင်ကြီးတွေပုဂ္ဂိုလ်ကြီးတွေကိုတော့နိုင်ငံကအမြဲတမ်းဂုဏ်ပြုတတ်ပြီးတော့ဒီအခမ်းအနားတွေကျင်းပမြဲဖြစ်ပါတယ်အဲ့တော့နိုင်ငံတိုင်းနိုင်ငံတိုင်းမှာလည်းပဲကျောင်းသားလူငယ်တွေအနေနဲ့လွတ်လပ်ရေးဖခင်ကြီးတွေကိုမမေ့ပြောက်အောင်ဆိုပြီးတော့ဒီကျောင်းတွေမှာအစီအစဉ်အမျိုးမျိုးနဲ့လှုပ်ဆောင်ပေးတာတွေလည်းပဲမြင်ရကြားတွေ့ရပါတယ်ဒီတော့မြန်မာနိုင်ငံမှာအခုဗိုလ်ချုပ်အောင်ဆန်းရဲ့အခမ်းအနားမေးမြန်းအောင်လွတ်လပ်ရအောင်ကြိုးပမ်းပေးခဲ့တဲ့ပုဂ္ဂိုလ်ကြီးတွေကိုတတ်တာဂုဏ်ပြုတဲ့ဒီအာဇာနည်နေ့အခမ်းအနားတွေမကျင်းပပြစ်အောင်နှောက်ယှက်ဖြည့်ဆည်းတာတွေဟာဒီတနေ့တစ်ချိန်မှာတော့တမိုင်းကပြန်ပြီးတော့တက်သေးခံသွားမယ်ဆိုတာတင်ပြရင်းနဲ့ညီကုန်းချုပ်ပြစီခင်ဗျာအခုစကားဝိုင်းမှာပါဝင်ဆွေးနွေးပေးကြတဲ့အတွက်ကြောင့်အမေရိကန်ပြည်တော်စုမှာရောက်ရှိအခြေစိုက်နေတဲ့တက်မတော်အရာရှိဟောင်းဗိုလ်ကြီးဆိုင်းဝင်းကျော်ထိုင်းနိုင်ငံအခြေစိုက် network media သတင်းအုပ်စုက editor ဦးအောင်နိုင်နဲ့ RFA ဝိုင်းတော်သားဦးစော်မိုးကျော်တို့ကိုကျေးဇူးတင်ရှိကြောင်းပြောကြားပါရစေ။တော်တာရှင်အပေါင်းကိုစိတ်နှပြချမ်းမွှေးလန်းကြပါစေခင်ဗျာ။